This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
ဗီဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်မေလ14ရက်နေ့ဗီဒီယို NUG ရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာဗီဒီယို NUG စီရေးသတင်းကောက်နှုတ်ချက်ကိုຫນွေဦးနိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါရခင်ဗျာ
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ရတိတော်မြို့နယ်ထွန်းရွေကြီးရွာဘုံကျဲတိုက်ခိုက်ခံရမှုမှာအယက်သား73ဦးကန်တိဆုံးတဲ့သတင်းကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်ရတိတော်မြို့နယ်ထွန်းရွေကြီးရွာရွာဟောင်းကိုမေလ73ရက်မနက်7:00ဝန်းကျင်မှာစစ်ကောင်စီတပ်မှတိုက်လေရင်တစ်စီးဖြင့်ပေါင်900ဘုံနှလုံးကျဲချတိုက်ခိုက်ခဲ့ရာကလင်းငယ်များနဲ့မိခင်များအပါအဝင်အယက်သားပြည်သူ73ဦးတိဆုံးခဲ့ပြီးတော့20ဦးထက်မနည်းဒဏ်ရာရရှိခဲ့ကြောင်းဒေသသတင်းများအရသိရပါသည်တိဆုံးသူများထဲမှာအသက်6နှစ်အရွယ်ကလင်းငယ်တဦးအသက်10နှစ်အရွယ်ကလင်းငယ်တဦးနဲ့အမျိုးသမီးများပါဝင်တယ်လို့သိရပါတယ်။ဒဏ်ရာရသူများကိုအနီးဆက်ဆုံးစေယုံနဲ့စည်းကမ်းများသို့အရေးပေါ်ပို့ဆောင်ထားပြီးတော့အချို့မှာအသက်အန္တရာယ်ဆိုးရင်ရတဲ့အခြေအနေမှာရှိနေကအရခါတက်တော် AA ပြောခွင့်ရဦးခိုင်သူခကလည်းဤဖြစ်စဉ်မှာတည်ဆုံးသူ73ဦးဒဏ်ရာရသူ20ဦးကျော်နဲ့လူနေအိမ်ဆက်နှလုံးထိခိုက်ပျက်စီးခဲ့တယ်လို့မီဒီယာများသို့အတည်ပြုပြောကြားထားပါတယ်။ဒါအပြင်စစ်ကောင်စီဟာဒီကနေ့မှပင်ကြောက်ဖြူမျိုးနဲ့လေကမော်ချီရွာကိုမနက်၄နာရီဝန်းကျင်မှာဒရုန်းဖြင့်ပုံကျဲတိုက်ခိုက်ခဲ့ရာလေကမော်ဖုံးတော်ကြီးကျောင်းမီးလောင်ပျက်စီးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီကံကောင်မျိုးနဲ့လေမရွာမှာစစ်ကောင်စီတပ်မှအယက်သား72ဦးကိုအစုလိုက်အပြုံလိုက်ပစ်တက်ပြီးတော့20ကျော်ဖမ်းဆီးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။မကွေးတိုင်းဒေသကြီးကံကောင်မျိုးနဲ့လေမရွာမှာမေလ12ရက်နေ့မနက်9:00ခန်းကကံကောင်မျိုးအခြေဆိုင်ခလာရ50တက်ရင်မှစစ်ကောင်စီတပ်ဖွဲ့ဝင်များကစစ်ကြောင်းထိုးဝင်ရောက်ကအယက်သား72ဦးကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့ပြီးတော့ပြည်သူ20ကျော်ကိုဖမ်းဆီးခေါ်ဆောင်သွားခဲ့ကြောင်းဒေသခံတဲ့တင်ရဲ့မြများထံမှသိရပါတယ်။ပြီးဆုံးသူများမှာကျော်စန်းခိုင်24နှစ်တပ်ပိုင်ဦး23နှစ်အောင်ကြည်မင်း39နှစ်၊နေလင်းဦး25နှစ်၊ညီလေး28နှစ်၊ဂျွန်ကိုဝင်း19နှစ်၊တီဟာလင်း15နှစ်၊မျိုးတီဟာ15နှစ်၊ရှန်ထွန်း12နှစ်၊ကျော်မြတ်သူ19နှစ်နဲ့မိုင်းဝေ73နှစ်တို့ဖြစ်တယ်လို့သိရပါတယ်။ဒါအပြင်အပြစ်မဲ့ပြည်သူများကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးတော့ဖမ်းဆီးခံရသူများရဲ့အခြေအနေနဲ့နောက်ဆက်တွဲအချက်အလက်များကိုလက်ရှိမှာအတည်ပြုပြနိုင်သေးဘူးလို့သိရပါတယ်ခင်ဗျာ။ဆလဘီစောတီမျိုးနဲ့အတွင်အကြံဖက်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုများကြောင့်အပြစ်မဲ့အယက်သားပြည်သူ2ဦးထိခိုက်ဒဏ်ရာရရှိကာနေအိမ်5လုံးနဲ့စာသင်ကျောင်းတစ်ကျောင်းထိခိုက်ပျက်စီးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ညောင်လေးပင်ခရိုင်စောတီမျိုးနဲ့အတွင်အာနာသိန်းအကြံဖက်စစ်ကောင်စီတပ်မှပြည်သူလူထုများအားပြစ်မှတ်ထားပြီးတော့ပြည်သူလူထုများနေထိုင်ရာကျေးရွာများအတွင်နဲ့လောက်ကင်စားတောက်ရာလုပ်ငန်းခွင်များအတွင်သို့ပြစ်မှတ်ထားတိုက်ခိုက်လျက်ရှိတာကြောင့်အပြစ်မဲ့အယက်သားပြည်သူ2ဦးထိခိုက်ဒဏ်ရာရရှိကာနေအိမ်5လုံးနဲ့စာသင်ကျောင်းတစ်ကျောင်းထိခိုက်ပျက်စီးခဲ့ရကြောင်း KNU ဘဟုမတင်ထုတ်ပြန်ထားပါတယ်။မေလ17ရက်နေ့မနက်9:00မိနစ်20ခန်းအချိန်မှာအာနာသိန်းအကြံဖက်စစ်ကောင်စီတပ်မှ Jet Fighter ဖြင့်ပေါင်300ဘုံးတိများဖြင့်တိုက်တူးကုန်းကျေးရွာအတွင်သို့နှလုံး၊ဝိုင်းကြုံကျေးရွာ18၊လန်အင်းအတွင်သို့တလုံးစုစုပေါင်း3လုံးခန့်ကျဲချတိုက်ခိုက်ခဲ့တာကြောင့်တိုက်တူးကုန်းကျေးရွာအတွင်မှဦးအေးစု၊ဦးချစ်စု၊ဦးစိန်ညော၊မက်စနီ၊မောင်ထွန်းသိန်းတို့ရဲ့နေအိမ်5လုံးနဲ့စာသင်ကျောင်းတစ်ကျောင်းပါထိမှန်ပျက်စီးခဲ့ရပြီးတော့ကုတန်ဝင်း39နှစ်မှာလည်းထိမှန်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်။အလား တူမေလ10ရက်နေ့မနက်10နာရီအချိန်မှာတရဲသမိန်ရှိခမာယ440တက်မှကွင်းစိတ်ကျေးရွာအတွင်းသို့ဒရုန်းဖြင့်လာရောက်ပစ်ခတ်မှုကြောင့်ဒေါ်မီပလဲ54နှစ်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဒါအပြင်မေလ10ရက်နေ့မနက်10နာရီ5မိနစ်အချိန်မှညနေ4နာရီအချိန်အတွင်းညောင်ချီတောင်ဇလုတ်ကြီးညောင်သာယာဝင်းကန်လီလန်းစုံနေရာများသို့ဂျက်ဖိုက်တာဖြင့်ပေါင်900ပုံ16ကြိမ်အလုံးရေ30နဲ့ဝိုင်းထရင်းမှဘုံသီးအလုံးရေ140လုံးခန့်ကျဲချခဲ့တယ်လို့သိရပါတယ်။ဤကဲ့သို့လေရင်ဖြင့်အရသာပြည်သူလူထုများအားပြစ်မှတ်ထားတိုက်ခိုက်လျက်ရှိတာကြောင့်ဒုံစီရီရှမ်းစုခလေကော်လာဝေါ်ကီခလေလော်စေစန်တွင်ကုံကွင်းစိတ်တရက်ချောင်းကွီးစေလော်ဇလုတ်ကြီးစတဲ့ကြေးရွာမှအိမ်အောင်စုပေါင်း383အိမ်မှလူဦးရေ1912ဦးမှစိုးရင်ကြောင်းယုံပြီးတော့ဘေးလွတ်ရာသို့ထွက်ပြေးတိမ်းရှောင်နေရကအရေးပေါ်လူသားချင်းစာနာထောက်ထားမှုများစွာလူဝဲလျက်ရှိကြောင်းထုတ်ပြန်ထားပါရခင်ဗျာ။ဆက်လက်ပြီးညောင်ရွှေမြို့နယ်စွန့်စွဲကျေးရွာသို့စစ်ကြောင်းထိုးချီတက်လာတဲ့စစ်ကောင်စီတပ်မှ PNO ပြည်သူစစ်တို့လက်နက်ကြီးများပစ်ခတ်ခြင်းကြောင့်ပြည်သူတအူးသေဆုံးခဲ့ရပြီးတော့ထိခိုက်ဒဏ်ရာရသူ3ဦးရှိခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ညောင်ရွှေမြို့နယ်စွန့်စွဲကျေးရွာသို့စစ်ကြောင်းထိုးချီတက်လာတဲ့စစ်ကောင်စီတပ်နဲ့ PNO ပြည်သူစစ်တို့ဟာရောက်ရှိရာကျေးရွာများအတွင်ပြည်သူနေအိမ်များအားမိရှုဖျက်ဆီးခြင်းများပြုလုပ်မှုရှိတဲ့အပြင်အရသာပြည်သူများနေထိုင်ရာဖေကုံမြို့နယ်အတွင်းမှရှိတဲ့ကျေးရွာများသို့ဦးတည်ကာလက်နက်ကြီးများပစ်ခတ်ခြင်းကြောင့်ပြည်သူတအူးတိဆုံးခဲ့ရပြီးတော့ထိခိုက်ဒဏ်ရာရသူ3ဦးရှိခဲ့ကြောင်းဖေကုံ PDF 2မှသတင်းထုတ်ပြန်ထားပါသည်။တိုက်ပွဲဖြစ်ပွားရာအနီးဝန်းကျင်မှာတွာလာနေထိုင်တဲ့ပြည်သူများအနေဖြင့်ဘေးကင်းလုံခြုံမှုကိုဦးစားပေးကာအသွားအလာမပြုလုပ်ကြရန်အသိပေးထားပါသည်။ပြည်သူများအနေဖြင့်မြေပြင်စီရေးအခြေအနေအရကာကွယ်ရေးတပ်များမှထုတ်ပြန်ထားတဲ့စီရေးသတိပေးချက်များကိုလိုက်နာကြဖို့လည်းဆုတောင်းပါရခင်ဗျာ။ဆလဘီဝက်လက်မြို့နယ်စကန်းသာကျေးရွာနယ်ရွှေဘိုနယ်ငပိအိုးရွာပေါ်သို့စကားစားကလေကြောင်းတိုက်ခိုက်မှု2ကြိမ်ပြုလုပ်ခဲ့ရာအရသာ2ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဝက်လက်မြို့နယ်အရှိမြောက်ချမ်းစကန်းသာကျေးရွာနယ်ရွှေဘိုနယ်အရှိတောင်ချမ်းငပိအိုးရွာပေါ်သို့တတဦးတဲ့ Jet Fighter တစ်စီးဖြင့်ညနေ 3:59 အချိန်နဲ့ 4:00 အချိန်တို့မှာလေကြောင်းတိုက်ခိုက်မှု2ကြိမ်ပြုလုပ်ခဲ့ရာစကန်းသာရွာမှာရှိတဲ့ပြည်သူအသက်20အရွယ်အမျိုးသားကိုအောင်လှိုင်ဝင်းတဦးနဲ့အသက်35နှစ်အွေအမျိုးသမီးမက်ရင်ရင်တဦးတီဆုံးခဲ့ပြီးတော့နွားနှစ်ကောင်လည်းတီဆုံးခဲ့ရတယ်လို့ Wallet Informational Network ကအတည်ပြုထားပါတယ်။ပြည်သူ9ဦးထိခိုက်ဒဏ်ရာရရှိပြီးတော့နေအိမ်တချို့ပျက်စီးခဲ့ကြောင်းလည်းသိရပါတယ်ခင်ဗျာ။ဆလဘီပခုတ်ကူမျိုးမှာတက်မတရားတက်မဘုံမှုတအူပိုင်ဆိုင်တဲ့ကာရာအိုကေ KTV ကိုဝင်ရောက်စီးနှင်ရမှာစစ်ကောင်စီအခိုင်အစီလက်နက်ကင်တအူအားဖမ်းဆီးရမိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေတိုင်းဒေသကြီးပခုတ်ကူမျိုးနဲ့ပခုတ်ကူမျိုးအဝင်တက်မတရားတက်မဘုံမှုတအူပိုင်ဆိုင်တဲ့ကာရာအိုကေ KTV ကိုမေလ10ရက်နေ့လယ်တနာရီဝန်းကျင်မှာ Battles Burma Force အဖွဲ့နဲ့ပခုတ်ကူမျိုးနဲ့တရင်တက်ပြည်သူ့ကာကွယ်ရေးအဖွဲ့ရဲဘော်များမှပြည်သူများရဲ့တရင်ပေးပို့မှုကြောင့်ဝင်ရောက်စီးနှင်ခဲ့ကြောင်းတရင်ထုတ်ပြန်ထားပါရင်စီနီမှုအတွင် ZCZ Pistol တလက်နဲ့စစ်ကောင်စီရဲ့အခိုင်းအစီလက်နက်ကင်တူအားဖမ်းဆီးထိန်းသိမ်းနိုင်ခဲ့တယ်လို့ဖော်ပြထားပါရခင်ဗျာ။ဆလဘီပခုတ်ကူမြို့မှာပြူစောတီခေါင်းဆောင်တူအားဖမ်းဆီးရမိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေတိုင်းဒေသကြီးပခုတ်ကူမြို့နယ်ပခုတ်ကူမြို့စက်မှုဆောင်6လမ်းနဲ့9လမ်းကြားမှာနေထိုင်တဲ့ပြူစောတီခေါင်းဆောင်အရှိကြီးခေါ်ဒူးရှိအား2025ခုနှစ်မေလ9ရက်နေ့ညနေ9နာရီမှာမြင်းကြံ Black Tiger MBT တပ်ဖွဲ့နဲ့ညီနောင်မဟာမိတ်တပ်ဖွဲ့များမှပူးပေါင်းကာစစ်အုံဆောင်ပစ္စည်းအချို့နဲ့အတူဖမ်းဆီးရမိခဲ့ကြောင်းတဲ့ရင်ထုတ်ပြန်ထားပါရယ်။ဖမ်းဆီးရမိသူအရှိကြီးဟာပြည်သူများအပေါ်အနိုင်ကျင့်နှိပ်စက်မှုများပြုလုပ်ခဲ့သူဖြစ်ယုံသာမကကောင်စီရဲ့အရေးပါတဲ့ပြူစော်တီခေါင်းဆောင်တအူးလေးဖြစ်တယ်လို့သိရပါတယ်။မြင်းကြံ Black Tiger MBT တပ်ဖွဲ့အနေနဲ့ပြည်သူများအားအနိုင်ကျင့်နှိပ်စက်သူမြည်သူမဆိုထိရောက်တဲ့အရေးယူမှုများဆက်လက်ပြုလုပ်သွားမှာဖြစ်ကြောင်းဤစစ်စင်ရေးမှာနဂါမင်း PDF အဖွဲ့မှပူးပေါင်းပါဝင်အားဖြည့်ခဲ့ကြောင်းဖော်ပြထားပါတယ်ခင်ဗျာ။ဆလဘီငဇုံမြို့နယ်မှာပြူစောတီအုပ်ကြီးဦးထွန်းဦးအားရှင်းလင်းသုတ်သင်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းဒေသကြီးငဇုံမြို့နယ်ရွှေတောင်ကျေးရွာမှာနေထိုင်တဲ့စစ်ကောင်စီရဲ့တောက်တိုင်ဖြစ်သူပြူစောတီအုပ်ကြီးဦးထွန်းဦးအသက်54နှစ်ဟာစစ်ကောင်စီနဲ့ပူးပေါင်းပြီးတော့ပြည်သူလူထုအပေါ်အနိုင်ကျင့်ခုထုံးလုပ်မှုများပြုလုပ်နေတယ်လို့ဒေသခံပြည်သူများထံမှတဲ့ရင်အရာသိရှိရတာကြောင့်မြင်းကြံတိုက်နယ်သုံးငကနီပြောက်ကြားပြည်သူ့ကာကွယ်ရေးတပ်ဖွဲ့မှ2025ခုနှစ်မေလ12ရက်ညနေ9:30ခန့်မှာ၎င်းအားဝင်ရောက် ်းစည်းခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်ဖမ်းဆီးစဉ်အတွင်ဦးထွန်းဦးဟာတပ်ဖွဲ့ရဲ့ရဲဘော်များအားပြန်လည်ခုခံကထွက်ပြေးရန်ကြိုးစားခဲ့ရမှာရဲဘော်များမှပြစ်ခတ်ရှင်းလင်းခဲ့ရတယ်လို့ဖော်ပြထားပါသည်ဦးထွန်းဦးထံမှလက်ပစ်ဘုံသီးနှလုံးနဲ့၎င်းကန်ဆောင်ထားတဲ့နိုင်ငံသားစီစီကပ်ပြားတစ်ခုကိုတင်စီရမိခဲ့တယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောက်တာကီနဲ့ကာရှဲလ်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယို NUG မှဆက်လက်အတန်းလွှင့်ပေးနေပါတယ်။စီရေးသတင်းကောင်းထုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။ဗီဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီးဗီဒီယို NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးသတင်းအနေဖြင့်ပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကိုရီးယားနေမြန်မာနိုင်ငံသားများနဲ့တွေ့ဆုံမယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မြို့သားညီညွတ်ရေးအစိုးရလူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းနဲ့ကိုရီးယားနေမြန်မာနိုင်ငံသားများ၏လူထုတွေ့ဆုံဆွေးနွေးပွဲကို2025မေလ18ရက်နေ့တွင်ကိုရီးယားနိုင်ငံအင်ချွန်မြို့အလုသမားဘတ်ဆုံဖူလုံရင်ရိပ်သာခန်းမ၌ကျင်းပမယ်လို့သိရပါဗျ။တို့ဖြစ်၍နှွေဦးတော်လန်ရေးတွင်တက်ကြွစွာပါဝင်နေသောမြန်မာနိုင်ငံသားများတက်ရောက်ဆွေးနွေးကြရန်ဖိတ်ခေါ်ထားပါသည်။ပြည်တော်စုဝန်ကြီးဦးအောင်မျိုးမင်းသည်55နှစ်မြောက် 58 ဂွမ်ဂျူးဒီမိုကရေစီတော်လန်ရေးအထိပ်မှ World Human Rights City Forum 2025တို့တက်ရောက်ပြီးမြန်မာပြည်၏လူ့အခွင့်အရေးအခြေအနေကိုတင်ပြဆွေးနွေးဖို့ရှိတယ်လို့သိရပါပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်လေကြောင်းတိုက်ခိုက်မှုများအားရှောင်ရှားစေနိုင်ရန်အတွက်မြေပြင်ကျောင်းများအားလုံးယာယီပိတ်ကျောင်းမြိုင်မြို့နယ်ပညာရေးဘုတ်အဖွဲ့ကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်။လေကျောင်းတိုက်ခိုက်မှုများအားလုံးရှောင်ရှားစေနိုင်ရန်အတွက်မြေပြင်ကျောင်းများအားလုံးယာယီပိတ်ကျောင်းမြိုင်မြို့နယ်ပညာရေးဘုတ်အဖွဲ့မှကျင်းပချက်အမှတ်1/2025ကိုမေလ12ရက်မှာထုတ်ပြန်ပါတယ်။တပရင်းမြို့နယ်အိုထိန်တွင်းကျေးရွာအားအကြမ်းဖက်စစ်ကောင်စီမှရက်စက်စွာလေကျောင်းတိုက်ခိုက်မှုကြောင့်ဆရာဆရာမများနှင့်ကျောင်းသားကျောင်းသူများစွာအသက်ဆုံးရှုံးရသောတရင်ကိုဝမ်းနည်းစွာအသိပေးအပ်တယ်လို့ဖော်ပြပါတယ်။တို့ဖြစ်ပါသောကြောင့်လေကျောင်းတိုက်ခိုက်မှုများမှကျောင်းသားကျောင်းသူများနှင့်ဆရာဆရာမများယာယီရှောင်ရှားနိုင်ရန်အတွက်မြန်မျိုးနယ်အတွင်းရှိမြေပြင်ကျောင်းများအားလုံးယာယီပိတ်ပေးပါရန်အသိပေးကြေညာထားပါတယ်ခင်ဗျာ။ဆက်လက်ပြီးထိုင်းနိုင်ငံအယုဒယာမြို့ရှိ KCR Company Limited ဆောက်လုပ်ရေးလုပ်ငန်းမှအလုပ်သမား43ယောက်သည်လုံအားကမရှင်းပေပဲအလုံးမထုတ်ခံရသဖြင့်ရေဒီယာမြို့နယ်စာဝတီကန်ယုံတွင်အမှုဖွင့်တိုင်ကြားပေးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံရေဒီယာမြို့ရှိ KCR Company Limited ဆောက်လုပ်ရေးလုပ်ငန်းမှအလုပ်သမား43ယောက်သည်အလုပ်ရှင်ဘက်မှလုံအားကမရှင်းပေပဲအလုံးမထုတ်ပယ်လိုက်သဖြင့်အဆိုပါအလုပ်သမား43ဦးမှတိုင်ကြားအကူအညီတောင်းခံလာမှုအပေါ်ရေဒီယာမြို့နယ်စာဝတီကန်ယုံတွင်အလုသမားဝန်ကြီးဌာနနှင့် MHAC အဖွဲ့တို့အတူတွားရောက်၍အမှုဖွင့်တိုင်ကြားပေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်။အလုသမားအခွင့်အရေးချိုးဖောက်ခံရမှုများအားဖုန်း social app နှင့် complaint@molmyanmar.org တို့ဆက်သွယ်တိုင်ကြားနိုင်တယ်လို့သိရပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်အိုထိန်တွင်ကျေးရွာလေကြောင်းပစ်ခတ်မှုတွင်ဒဏ်ရာရသူတွေမှကျောင်းသားတဦးထပ်မံကွယ်လွန်တဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းတပရင်းမြို့နယ်အိုထိန်တွင်ကျေးရွာလေကြောင်းပစ်ခတ်မှုဖြစ်စဉ်တွင်ဒဏ်ရာရသူတွေမှကျောင်းသားတဦးထပ်မံကွယ်လွန်သွားခဲ့တယ်လို့မေလ23ရက်တပရင်းပအဖကအတည်ပြုဆိုထားပါတယ်။မောင်စွမ်းကိုကိုအဖဦးမောင်စော Grade 7ဖြစ်ပါတယ်။ဖြစ်လျာဘဝမှာဤကဲ့သို့အဖြစ်ဆိုးမျိုးနဲ့ရှောင်လွှဲနိုင်ပါစေလို့အတည်ပြုဖော်ပြထားပါတယ်။မေလ12ရက်တပရင်းမြို့နယ်အိုထိန်တွင်ကျေးရွာလေကြောင်းတိုက်ခိုက်ခံရမှုဖြစ်စဉ်အတွင်ထိခိုက်ဒဏ်ရာရရှိမှုစရင်မှာမြေပြင်စီးရင်ကောက်ယူမှုအရာ102ဦးဖြစ်တယ်လို့သိရပါဗျာခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာဗီဒီယို NUG သောတာရှင်များခင်ဗျာယခုတစ်ခါဆက်လက်ပြီးစစ်ပွဲဒေသအတွင်းပြည်သူများအတွက်ဆောင်ရန်ရှောင်ရန်အချက်များဆိုတဲ့အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ပြည်သူများရွာသူရွာသားများအတွက်အန္တရာယ်ကြိုတင်ကာကွယ်ရန်နှင့်ဆောင်ရန်ရှောင်ရန်အချက်များ1ရွာများအားစစ်ကြောင်းထိုးလာသည့်အခါရွာသူရွာသားများစစ်ရှောင်သည့်ပုံစံပြင်ဆင်ရန်လိုအပ်စစ်ကြောင်းထိုးလာသည်ကိုသိရှိသည့်အခါတချို့ရွာများတွင်ဘုံကြီးကျောင်းဝင်းများတွင်သို့ဝင်၍ စစ်ချောင်းနေသေးဖြစ်သည်ဟုသိရပါသည်စစ်ခွေးများသည်ဘုံကြီးကျောင်းမှာမကြံပြစ်ကတ်ခြင်းများပြုလုပ်ပါသည်ထို့သို့စစ်ချောင်းဒီကိုနောကျင်နေသည့်အတွက်ရွာသို့ဝင်လာသည့်အခါဘုံကြီးကျောင်းတွင်သို့အရင်ဆုံးတန်းဝင်သွားသည်ဟုသိရပါသည်ဘုံကြီးကျောင်းတည်းရှိပြည်သူများအားနှိပ်စက်ခြင်းအဆုလိုက်အပြုံလိုက်တပ်ဖြတ်ခြင်းမိန်းကလေးများမရေကျင့်ခြင်းရွာသားများအားပေါ်တာဆွဲ၍လူတိုင်းဖြစ်တစားခံအသုံးချခြင်းများအပေးယူပြုလုပ်အကြက်ကန်ခြင်းများပြုလုပ်သည့်အတွက်တော်လိုင်းသမားများအနေဖြင့်တိုက်ပွဲပေါ်ဆောင်ရာတွင်အခက်တွေ့မှုများရှိနေပါသည်တော်လိုင်းသမားများအနေဖြင့်စစ်ပွဲအတွေ့အကြုံများရသင့်သလောက်ရပြီးဖြစ်သည့်အတွက်ဖြစ်လာပါကကြိုတင်ပြင်ဆင်ရှောင်ရှားမှုများပြုလုပ်နေပါမည်မြို့များတွင်မိဘကြိုတင်ကာကွယ်ရေးဇက်တိုက်မှု Fire Drill ပြုလုပ်ခြင်းရေဘေးအန္တရာယ်ကြုံလာလျင်မဖြစ်ခင်ပြည်ရမည့်နေရာသတ်မှတ်ခြင်းများကဲ့သို့ပုံခိုရန်နေရာ1နှင့်ပုံခိုရန်နေရာ2တို့ကိုတခါတည်းသတ်မှတ်ပေးထားပြီးပွဲမဝင်ခင်အပြင်ကကျင်းပဆိုသလိုကျိုတင်ဇက်တိုက်လေးကြည့်ပြီးပြည့်စီခြင်းလူပြန်စုခြင်းလူရည်တွက်ခြင်းစသည်တို့ကိုပြုလုပ်ထားသင့်ပါသည်ဘုံကြီးကျောင်းများတွင်တို့လည်းမပြေးရန်ကျိုတင်၍ဟောပြောရှင်းပြထားခြင်းများပြုလုပ်သင့်ပါသည်နှစ်စစ်ကောင်းစီစစ်ကြောင်းများပြန်သွားသည့်အခါမျိုးတွင်ရွာသူရွာသားများ၏လုံခြုံရေးအာဏာသိမ်းအကြမ်းဖက်စစ်ကြောင်းများပြန်လည်ဆုတ်ခွာသွားသည့်အခါမျိုးတွင်၎င်းအဖွဲ့များအလွန်ဆုံးတခြားတရွာနှစ်ရွာခန့်အကွာဝေးခန့်ရောက်သည်နှင့်ရွာသူရွာသားများမှ၎င်းတို့၏ကျွမ်းနာများအားပြန်လဲရှာခြင်းမျိုးများရှိနေပါသည်စစ်ခွေးများဆုတ်ခွာသည့်အခါရွာထဲမိုင်းထောင်ခဲ့ခြင်းများကြောင့်၎င်းမိမိတို့အဖွဲ့မှထောင်ထားခဲ့သောမိုင်းများအအသက်မဲ့အောင်မပြုတ်လို့မီတွာလာခြင်းများကြောင့်ပြည်သူများမိုင်းအန္တရာယ်ခဏခဏမိနေပါသည်စစ်ခွေးများဆုတ်ခွာပြီးစိတ်ချလောက်သည့်အနေထားမရောက်မီတော်လိုင်းအဖွဲ့များမှမိုင်းရှင်ခြင်းအသက်မဲ့အောင်ပြုတ်လို့ခြင်းမြေပြင်အခြေအနေလေ့လာပြီးအချိန်တစ်ခုရောက်မှသာလွတ်လွတ်လပ်လပ်တွာလာစေခြင်းမျိုးအမိတ်ထုတ်၍ဖြစ်စေပြုတ်လို့ခြင်းဖြင့်အထက်ပါမိုင်းအန္တရာယ်မှတစိတ်တစ်ပိုင်းရော့ကြအောင်ပြုလုပ်စေချင်ပါသည်ထိုကဲ့သို့အမိတ်ထုတ်ပြန်ထားမှုကိုမလိုက်နာပါက၎င်းတို့၏လုံခြုံရေးတာဝန်မယူမှုစသဖြင့်ကြီးညာသင့်သည်ဟုထင်ပါသည်၃စစ်ခွေးများပြန်သွားသည့်အခါတွင်ရွာထဲ၌မိုင်းထောင်သွားခြင်းတပ်ဖြတ်သွားသည့်အလောင်းများအောက်နှင့်အနီးတစ်ပိုက်တွင်မိုင်းထောင်ခဲ့ခြင်းများစစ်ခွေးများအနေဖြင့်ပြန်လည်ရောက်မှသည့်အနေဖြင့်ဒေသုံးသူများ၏လောင်းများအောက်နှင့်အနီးတစ်ပိုက်တွင်မိုင်းများထောင်ခဲ့ခြင်းမျိုးရှိနေပါသည်၎င်းတို့ကြောင့်အပိုက်သုံးတွင်ဖော်ပြတဲ့ကဲ့သို့တော်လိုင်းအဖွဲ့များမှမိုင်းရှင်ခြင်းပြုလုပ်ပြီးမှသာကြံသည့်ကိစ္စရများကိုဆက်လက်ပြုလုပ်ရန်အမိတ်ထုတ်တင်ပါသည်တစ်ဖက်တွင်လည်းမိုင်းရှာခွေးများဖြင့်လေ့ကျင့်ပြီးအဖွဲ့သက်သက်ပြုလုပ်ထားပြီးမိုင်းရှာခြင်းတတ္တုရှာဖွေဆက်များပုံမတက်ဆင်ပြရန်ပြုလုပ်ခြင်းဖြင့်မိုင်းအန္တရာယ်ထိခိုက်မှုရော့ကျစေမည်နည်းလမ်းများကိုထပ်မံရှာဖွေတင်ပါသည်၄တိုက်ပွဲပေါ်ဆောင်မှုပြုလုပ်ပြီးလေရင်ပစင်းများအန္တရာယ်ကိုတည်င်းဆောင်မနေဘဲကြိုတင်ရှောင်ရှားခြင်းတိုက်ပွဲတစ်ခုဆင်နွှဲသည်နှင့်အချိန်မကြာမီစစ်ကောင်စီဘက်မှကြက်လီရီများပစင်းများဖြင့်လာရောက်ပြစ်ခတ်သည့်အနေအထားဖြစ်နေသည်မှာကြာပါပြီမိမိတို့ဘက်မှပြန်လည်ပြစ်ခတ်နိုင်သည့်အနေအထားရှိသောအဖွဲ့ရှိသလိုပြန်လည်ပြစ်ခတ်နိုင်သည့်အနေအထားမရှိသောအဖွဲ့လည်းရှိနိုင်ပါသည်မိမိတို့နေရာဒေသသို့မြည်သည့်နေရာဒေသမှပစင်းများလီရီများတက်လာတတ်သည်မြည်သည့်အချိန်ကာလအတွင်းရောက်ရှိနိုင်ပြီးစသည်တို့ကို Telegram မှလီရင်ဒေတာများအရကြိုတင်သုံးသပ်ထားသင့်ပါသည်9မိနစ်အတွင်း15မိနစ်အတွင်းစသဖြင့်ကြိုတင်တွက်ဆထားရပါမည်အချိန်ကာလတစ်ခုတိုက်ပွဲပေါ်ဆောင်ပြီးသည်နှင့်မိမိတို့အဖွဲ့များအနေဖြင့်လေကြောင်းသတင်းများစောင့်မနေဘဲပြန်လည်ဆက်ခွာမှုပြုလုပ်ခြင်းအကာရံများအောက်အကာရံများနောက်တွင်နေရာယူထားခြင်းစသဖြင့်ကြိုတင်ပြုလုပ်ထားသင့်သည်ဟုထင်ပါသည်လေကြောင်းသတင်းများရယူသည့်အခါဖုန်းလိုင်းများအင်တာနက်များအသုံးပြုမရသည့်အခါအချိန်တစ်ခုစောင့်မနေဘဲကြိုတင်ကာကွယ်ထားခြင်းဖြင့်မိမိတို့ဘက်မှဆုံးရှုံးမှုနည်းပါအောင်ပြုလုပ်ထားရပါမည်ငါအမြောက်တပ်များမှလှမ်း၍ပြစ်ကူပေးနိုင်သည့်အကွာအဝေးများကိုတွက်ဆထားခြင်းမိမိတို့တိုက်ပွဲပေါ်ဆောင်မိနေရသည့်အမြောက်ကြီးပြစ်ကူပေးနိုင်သည့်အကွာအဝေးတစ်ခုအတွင်ရှိနိုင်မရှိနိုင်သည်ကိုလည်းကြိုတင်တွက်ဆထားသင့်ပါသည်မိမိတို့ရွာပတ်ဝန်းကျင်အနီးတစ်ဝိုက်တွင်စစ်ခွေးများမှလက်နက်ကြီးပြစ်ကူပေးနိုင်သောအမြောက်တပ်သို့မဟုတ်တပ်ဖွဲ့များရှိမရှိကိုလည်းရွာသူရွာသားများသို့မဟုတ် PDF များမှတည်င်းစုံစမ်းထောက်လန်းထားသင့်ပါသည်အကယ်၍တိုက်ပွဲဖြစ်ပွားပါကသို့မဟုတ်တိုက်ပွဲဖြစ်ပွားမှုရှိပဲပြစ်ခတ်မှုရှိပါကရှောင်ရံနေရာများကိုပါတွက်ဆ၍အချိန်တို့အတွင်းရှောင်ရှားနိုင်ရန်ပြင်ဆင်ထားသင့်ပါသည်စကိုင်းတိုင်းဘက်မှမြေပြင်အဖွဲ့များနဲ့ဆွေးနွေးမှုများမှရရှိတဲ့မြေပြင်အချက်အလက်များပေါ်ခြေခံ၍ဆွေးနွေးထားချက်များကိုပြည်သူများရွာသူရွာသားများအတွက်အန္တရာယ်ကြိုတင်ကာကွယ်ရန်နဲ့ဆောင်ရံရှောင်ရံအချက်များအဖြစ်ကြော်ညာအသိပေးဖော်ပြလိုက်ရပါတယ်ခင်ဗျာ
Thank you.
ဗီဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာ။ဒီခုတစ်ခါတင်ဆက်ပေးမယ့်တော်လန်ရေးကဗျာအစီအစဉ်မှာနေသွင်းနိုင်ရေးသားပြီးຫນွေဥမှုခန်းစားရွတ်ဖတ်ထားတဲ့မရေးဖြစ်တဲ့ကျဲလို့အမည်ရတဲ့တော်လန်ရေးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။မရေးဖြစ်တဲ့ကျဲတလောကလုံးကိုလိမ့်မှုပြီးရောက်လာတယ်။နှလုံးသားလှသူကြားလေ။အုံးလက်မြင်လဲမစီရ။ထမ်းလက်မြင်လဲမစီရ။ရဲ့စင်းနဲ့မျောလာတဲ့တရငယ်ငရဲကပို့လာတဲ့ဒုက္ခတစ်ပင်အစည်းအခိုင်လိုက်ငါတက်တာဘူးတဲ့ကဖွဲဖွဲရရမရှိတဲ့တောကခြုံဆောင်စစ်မီးလောင်ပြင်မှာမျက်ရည်နဲ့ပိန်ဥစွပြုတ်ခွက်တဲ့ညာချမ်းကိုထုစစ်တော့အလွမ်းကမီးတောင်ကြားပွင့်လာမင်းနာမည်အမေမက်ငါနာမည်အဖေမက်အမောင်ရောင်ပုံချင်းနေသူလေးစာရေးတယ်သူဖေဖေနဲ့မေမေခဲတံစတွေးစွတ်ဝလုံးကိုတရွတ်ဆွဲစင်လေရင်ဟာပြန်သွားတယ်နေသွင်းနိုင
Radio NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။ဒီခုတစ်ခါတင်ဆက်ပေးမယ့်တော်လန်ရေးစောင်းပါအစီအစဉ်မှာကဘာတိုင်ဆုံမောင်စစ်မုံရေးသားပြီးလွတ်လပ်ຫນွေဦးမှခန်းစားရွတ်ဖတ်ထားတဲ့ဖက်စစ်စစ်တပ်အမြင့်ဖြတ်ဆိုတဲ့စောင်းပါကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။ဖက်စစ်စစ်တပ်အမြင့်ဖြတ်မအားလာကိုတော့သူ့မွေးတဲ့ဗိုလ်ချုပ်ကြီးဇေယကျော်ချင်းတရီစီသူကျော်စွာလင်းကကြောက်ထဲကန်ချလိုက်ပြီ။ငလျင်အရင်ပြုတ်ပြီးနိုင်ငံတကာရဲ့မျက်နှာသာပေးမှုရှာနေရခြင်းရုရှားသွားပြီးတလွှားလွှားတဖဖလုပ်နေရခြင်းအာဆီယံမှာဟန်ရပန်ရဖြစ်ဖို့ကြိုးစားနေရခြင်းသူ့အနာဂတ်ကာကြုတ်လောင်းကအခေါင်းလက်ဆောင်ပေးလိုက်တဲ့အနေနဲ့ဒက်ပရင်အိုရင်းတွင်းမှာခလေးတွေစာမျိုးပဲဖြစ်နေတော့ဘုံကျဲချပြီးဒစစီဆုပ်ဖြဲတပ်ဖြတ်ပစ်လိုက်ပြီးတနေ့တွင်ခလေးငယ်22ယောက်တည်သွားပြီး65ယောက်တန်ရာရထားတယ်အစအနဖြစ်ပျောက်သွားတဲ့ခလေးတွေလည်းရှိတယ်ဒီတရင်ဟာတမဟုတ်ချင်းတကဘာလုံးပြန့်နှံ့သွားခဲ့တယ်။မာလာနဲ့နှုတ်ဆက်တဲ့လက်တွေခလေးငယ်တွေးတွေရဲရဲနေသွားတယ်။ချင်နာထက်ယွန်ရှာဆက်ဆုပ်စရာကောင်ကြီးဆိုတာချင်းချင်းကြီးဖြစ်သွားခဲ့တယ်။အော့နှလုံးနာစရာကြီးမတတိစရာကြီးဆိုတာဘယ်ကကြည့်ကြည့်ရှင်းရှင်းကြီးမြင်ရစေတယ်။ကျော်စွာလင်းဟာစိုးဝင့်ထက်ခြေတံလက်တံရှည်ချောင်းပြရင်းမာလာကိုပါကျိုးစင်ပေါ်အမြန်နှုတ်နဲ့ဆွဲတင်ပေးလိုက်တယ်။မာလာဖို့နိုင်ငံတကာမှာသူသွားလို့ရနေသေးတဲ့ကြောင်လေးပါပိတ်သွားပြီ။ငလျင်ခြေပြုတ်ကတနာစီယာရုပ်တွင်ထွင်ထားတဲ့ဆက်ဆံရေးအညွန့်ကလေးလဲထွက်လာလာချင်းအချိုးခံလိုက်ရပါပြီ။ဒီကောင်ကကာကြုတ်ရာဒူးကိုဖြတ်လန်းကယူဖို့လှုပ်ထည့်လိုက်ပြီ။မင်းအောင်လိုင်းလဲလက်ဒူးချုပ်စိုးဝင်းကိုလဲစကစ်လှုပ်လိုက်တဲ့ဟာဒီလိုအစောက်ပဲ့ဆုံးတတ်ဖြတ်စီကိုင်းမှုတွေဟာလေဒမိသားစုတွေကိုပါမလှုပ်နိုင်အောင်ချုပ်လိုက်တာပါပဲ။ဒီလေအောက်စုလူတွေပြန်ဝင်လို့မရလေသူ့သက်ဆိုးခိုင်လေသူမျော်မှန်းချက်တာရှည်ခံလေးဖြစ်မှာကိုသူ့အနာဂတ်ကာချုပ်ဘုရားလဲပြည်သူကိုရရက်ဆက်ဆက်ဘုံကျဲပေးနေတဲ့လေဓာရှိမှရမှာကိုစာတင်နေတဲ့ကလင်းငယ်တွေကိုအစုလိုက်ပြုံလိုက်ဘုံကျဲတပ်ဖြတ်မှုကြီးဟာတဆက်တဲ့နိုင်ငံရေးစပွဲဝိုင်းဘာညာစုသူတွေရဲ့ပါဆက်ကိုပါပိတ်လိုက်ပါပြီရွေးကောက်ပွဲနဲ့အိမ်မက်ရောင်နေသူတွေကိုလဲစစ်ဖက်နဲ့နဘေးဆောက်ကန်နှိုးခံလိုက်ရပါပြီစစ်တပ်မှာတဘူပြီးတဘူပို့ဆိုးတဘူထက်တဘူပို့မိုက်ကိုပြည်သူဆိုပို့တက်တခြားနိုင်ငံကိုဆိုဒုပြတ်မတက်ထောက်ပူပူကြောက်လာပါတယ်ဆိုသူတွေကြီးပါပဲနိုင်ငံသားကဆိုရင်မြေလိုသလားယူလိုက်ရွှေလိုသလားယူလိုက်တစ်လိုသလားယူလိုက်ကြောက်လိုသလားယူလိုက်တတ်ထုလိုသလားယူလိုက်ဂက်စ်လိုသလားယူလိုက်အလုတ်သမားလိုသလားယူလိုက်အိမ်ဖော်လိုသလားယူလိုက်နောက်ဆုံးပြည်နယ်လိုက်လူကျင်သလားယူလိုက်ငါတို့ကိုလက်နဲ့ရောင်းပေးကပ္ပအလေထောက်ခံပေးရင်ရပြီပဲဒါဟာနောက်ထပ်လာမဲ့ဘယ်စစ်ပူချုပ်နေနေရွာတမျှပူအဆင့်တက်မပူနိုင်ဆိုတဲ့အချက်ပါပဲပါလို့ဆိုဘယ်တော့မှပြည်သူထောက်ခံမှုမရခဲ့လို့မရနိုင်လို့ပါပဲစစ်ဘုတ်ချုပ်တွေဟာပြည်သူထောက်ခံမှုမရတာဟာကိုယ့်ရဲ့ဘယ်သူမှဘယ်လိုမှလက်မခံနိုင်တဲ့လောက်ရဆိုးတွေကြောက်လို့မသိပဲဒေါ်အောင်ဆန်းစုကြည်ကြောက်အချက်သားနိုင်ငံရေးသမားတွေကြောက်ဖုန်ကြီးတွေကြောက်ចောင်းသားတွေကြောက်လို့အပြစ်ပုံချပြီးတလျှောက်လုံးဖုန်ကြီးចောင်းသားနိုင်ငံရေးသမားတွေကိုညှင်းဆဲတပ်ဖြတ်တာကိုလက်ရင်အောင်စနစ်တကျလုပ်ခဲ့ကြပါတယ်ဒါကိုတပ်မတော်ရဲ့အလုပ်တစ်ခုလို့ထင်အောင်လှုပ်လာကြရာကဒီအချက်ကိုသိနာလေတဲ့ပြည်သူတွေဟာပေါင်းပြီးဝတ်ကိုမထောက်ခံသလိုကောင်းပေါင်းပေါင်းလာပြန်ရင်လဲမဲမပေးတဲ့အထိဖြစ်လာတော့ပြည်သူတွေကပါအလွယ်တကူရက်ရက်ဆက်ဆက်အစုလိုက်ပြုံလိုက်နေ့စဉ်တပ်ဖြတ်တဲ့အထိဖြစ်လာတာဟာအခုဆိုမတတ်ရရင်မနေနိုင်တဲ့အဆင့်တောင်ရောက်လို့နေပါပြီရောက်တာမှ အဆုလိုက်အပြုံလိုက်ကိုရက်ဆက်လွန်းတဲ့နီးမှန်သမျှတုံးပြီးတတ်တဲ့ဆင်ပါနောက်တစ်ပိုလာရင်လည်းဒီတပိုထက်တာဖို့ကလွယ်ပါမှမရှိတော့ပါဘူးအစာတတရဲ့အဖတ်တမင်းဆက်ကိုဖြတ်တဲ့နေ့တိုင်းဖြတ်ရုံကလွယ်ရင်တခြားနီးမရှိတော့ပါဘူးမဟုတ်ရင်တော့ဘယ်မှထွက်မပြေးနိုင်တဲ့ပြည်သူဟာစစ်တပ်ရဲ့ပွဲတော်အုပ်ထဲကဟင်းဖြစ်နေမှာပါပဲဖတ်စစ်စစ်တပ်အမြင့်ဖြတ်ဆိုတဲ့ရေမှန်းချက်ကိုသာပေါက်မြအောင်လုပ်ရုံမှတပါအခြားမရှိပါဒါကိုဒီတန်တက်ရိုက်ခံနေရတဲ့မြန်မာပြည်သူကတော့ရှင်းရှင်းပြပြဖြစ်ပြီးသားပါတာနိုင်ထံနဲ့ချထားကြပြီးသားပါတရုတ်အိန္ဒိယနဲ့အာဆီယံနိုင်ငံတွေကိုရှင်းရှင်းလင်းလင်းသိအောင်လုပ်ဖို့ပါပဲဒါမှသာအစုလိုက်ပြုံလိုက်လူတက်နေရမှနေလို့ထိုင်လို့ရတော့တဲ့စစ်တပ်ကိုဆက်မထောက်ခံဖို့နဲ့အ мян ဖြတ်သိမ်းနိုင်အောင်ပံ့ပိုးကူညီကြဖို့ဖြစ်လာမှာပါရည်သူကဘာတိုင်ဆုံးမောင်စစ်မုံတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နေဦးပါ
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လိုင်းရေးတေဂီတာအစီအစဉ်မှာသာနက်ရှင်အောင်မှရေးသားပြီးကိုဆိုင်မှတီဆိုထားတဲ့ကောင်းကင်ဘုံကညီလေးတို့လို့အမည်ရတဲ့တော်လိုင်းရေးတေဂီတာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ဘာဝတရားဒီလဲစာနာတမကောလူမဆန်တဲ့ခင်ရဲ့လောကန်နေမှာနာကျင်စွာနှင်းဖြတ်တော်ဝင်နေခါဂုံယူစွာတမန်ရဲ့ကောင်းခင်မှာဝေကျေလေးဖြစ်ပေါ်လင်းလန်းလို့နေပါဘုံကြီးလေးထွတ်ွင်နှလုံးသားမှာ꿰ချင်နေ ဦးညီလေးပြောပါတော့လေမြင့်မြတ်တဲ့ကောင်းကင်မှာအလင်းလက်ဆုံးတောင်းပါနေပ
ါရောက်ပါမယ်ဆက
်ဆက်ဟာညာညီလေးနဲ့အဖွဲတရင်ဘိုးကိုရောက်ရှိလာပါတယ်တော်ခမှု
အေးလာကြည့်လာ
ဒါကိုဒါခြေတန်းကိုစစ်ကူပို့မယ်ကျွန်တော်ရဲ့ရဲဘော်တွေပါသူတို့ကစိတ်ရဲတွေ့ကြုံတာမရှိဘူးဘာဖြစ်မဲ့ကျွန်တော်ရဲ့ဒီကလေးတွေကတော့သူတို့ကဒီစိတ်ဓာတ်လည်းတော်တော်ကြက်ခံနေအဲစိတ်အားလည်းထက်တန်ကြအဲဒါကြောင့်ဒီကလေးလေးကိုကျွန်တော်ချွေးချက်ပါအဲဒါမဲ့တို့မှာစိတ်ရည်တွေကြုံမရှိရတဲ့အတွက်ကျွန်တော်ရှေ့တန်းကိုတို့ကြည့်လို့အောင်ပါစိတ်မချအောင်ဖြစ်နေပါဒါကျွန်တော်လိုက်ပါမယ
်နော်သင်္นานဆင်းပြီးသားကြီးဒါပေမဲ့စိုက်ပွဲအတွေ့အကြုံတွေရှိနေတဲ့ပြောကြောင်းဒီညီလေးကိုဖယ်ပြလိုက်မယ်ရှေ့တန်းစစ်မိပြင်ရောက်တဲ့ခါကျရင်ဟုတ်သင်္นานမှာသင်္นานခဲ့သင်္นานလာပြီပြန်ပြီးတော့မှမရပါသတိဝိရိယရှိပါပြီးတော့မှကိုယ်တက်အရာရှိရဲ့အကောင်းအတိမ်သိတိုင်းတာ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင် မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.89 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပေါ့ပါမြန်မာနိုင်ငံရဲ့အစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်